ကိုဗစ်ကရောဂါစတင်ကြတဲ့ကစုံစုံအခြေအနေနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာကာကွယ်ဆေးလုံလောက်မှုရှိအောင်ကြိုးစားနေရတဲ့အတွက်ပြည်ရင်းထုတ်ကိုဗစ် -19 ရောဂါကာကွယ်ဆေးတွေပြည်ပတင်ပို့မှုတွေကန့်သတ်ထားဖို့ထိုင်းတာဝန်ရှိသူတွေစဉ်းစားနေပါတယ်။အိန္ဒိယနိုင်ငံတချို့မှာပိုကူဆက်မှုမြင့်တက်နေတဲ့အချိန်မှာပဲကာကွယ်ဆေးတင်ပို့မှုရပ်ထားဖို့ပြောဆိုသံတွေထွက်ပေါ်လာတာဖြစ်ပါတယ်။ဗြိတိန်နဲ့ဆွီဒင်နိုင်ငံကဆေးကုမ္ပဏီကြီးတွေပူးတွဲထုတ်လုပ်ခဲ့တဲ့ AstraZeneca ကာကွယ်ဆေးတွေကိုထိုင်းနိုင်ငံမှာထုတ်လုပ်ပေးဖို့မနစ်ကသဘောတူညီမှုရခဲ့တာဖြစ်ပါတယ်။ဒီနှစ်လယ်ပိုင်းကနေလာမဲ့2022ခုနှစ်နှစ်လယ်ပိုင်းအထိထိုင်း Siam Bioscience Company နဲ့အကူအညီနဲ့ AstraZeneca COVID ကာကွယ်ဆေးတန်း100လောက်ထုတ်လုပ်ဖို့ရည်မှန်းထားတာဖြစ်ပါတယ်။အဲ့ဒီအထက်က85ရာခိုင်နှုန်းကိုထိုင်းအစိုးရကအဝယ်ယူမှာဖြစ်ပြီးကျန်25ရာခိုင်နှုန်းကိုတော့အင်ဒိုနီးရှား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့တခြားအိန္ဒိယနိုင်ငံတွေကိုရောင်းချပေးဖို့စီစဉ်ထားတာဖြစ်ပါတယ်။ဒါပေမဲ့လည်းထိုင်းလူရေတန်း90ထက်က600ခိုင်နှုန်းနီးပါးကိုကာကွယ်ဆေးထိုးနှံပေးနိုင်နေတယ်လို့ကူးစက်မြန်လာတဲ့မြို့ပြည်စပြောင်း Delta ပိုးတွေအလင်းမြန်ကူးစက်ပြန့်နှံ့နေတဲ့အတွက်ထိုင်းနိုင်ငံမှာနေဆင်ပူကိုသူတွေတိုးလာနေတာပါ။ဒါကြောင့်လည်းပြည်တွင်းမှာ AstraZeneca ကာကွယ်ဆေးအလုံးလောက်ရဖို့ထိုင်းတာဝန်ရှိသူတွေလှူလာနေတာဖြစ်ပါတယ်။